လှလိုက်တာဗျာမောင်ဘချစ်တို့ရှီကာဂိုကိုသွားကြတော့ကလမ်းတစ်လျှောက်မှာမြင်နေရတဲ့ရောင်စုံသိရွယ်များကိုကြည့်ပြီးပျော်ရွှင်ကြည်နုံးနေမိတယ်သိရွယ်ရောကြီးအင်ဒနီဝဲတိမ်ကြီးတဝက်မြတ်တဝက်နဲ့ထိုက်၍ဆေးစုံချဲ့သောပုံသူအတူပါလာတဲ့မြမစာပေါင်းခါကကြပြာလေးတစ်ပုဒ်ကိုကျွတ်နေတယ်ကြပြာနဲ့ဝင်းနေတဲ့မောင်ဘချစ်ကတော့ဆရာကိုမေးရတယ်ပေါ့ရှင်အုတ်တမကျော်တော်လားပေါ့ဗျာမြမနိုင်ငံမှာတော့ຫນွေဘက်ရောက်တဲ့အခါသိရွက်တွေဝါရွှေကြွေကြမြေခတာပေါ့ဗျာခုအမေရိကန်မှာတော့သိရွက်တွေဟာဆောင်းဦးရသည်မှာစင်းရကဝါဝါရကရွှေမြေခကြွေကြတာပါဘီမောင်ဘချစ်တို့မှာဆောင်းဦးအလှကိုကြည်နူးနေမိပါတယ်သစ်ပင်တိုင်းကသိရွက်အားလုံးကတော့အယောင်မပြောင်းပါဘူးမကြွေပါဘူးခင်ဗျာထင်းယူလို့စူးပုံတန်ရှိတဲ့အရွက်တွေကတော့ဒီလိုမကြွေဘူးမိပယ်ရွက်တွေကတော့အဝါကနေလေးမို့ပြီးတော့အနီအောင်ဘက်တော်ရောက်ပြီးနောက်ဆုံးကြွေသွားတာပဲသဘာဝကသစ်ပင်တွေကိုဘယ်လိုဆေးချေပါသလဲသောတာရှင်များခင်ဗျာတည့်ရက်တွေအယောင်ပြောင်းတာအများကြီးတွေ့ဝူးကြမှာပါတကယ်တော့တည့်ရက်များဟာသစ်ပင်ကြီးထွားဖို့နဲ့အင်းအားရရှိရေးအတွက်အစာချက်ပေးရတဲ့အလုပ်တွေကိုလုပ်ရတယ်ပထမရေကိုမြေကြီးကစုပ်ယူတယ်သစ်ရွက်တေးစီကိုပို့တာပေါ့ဒုတိယသစ်ရွက်တွေဟာလေထဲကကာဗွန်ဒိုင်အောက်ဆိုက်ကိုစုပ်ယူတယ်ကာဗွန်ဒိုင်အောက်ဆိုက်နဲ့ရေတို့ကိုနေရောင်အကူအညီနဲ့သစ်ရွက်ထဲမှာရှိတဲ့ကလိုရိုဖီးဆိုတဲ့ဓာတ်ပေါင်းဟာအစာစချက်တော်လာပါပဲဒါကို photosynthesis လို့ခေါ်ပါတယ်ခင်ဗျာအလင်းမီဓာတ်ပြုတ်ခြင်းလို့မြန်မာလိုပြန်ဆိုခေါ်ကြတယ်အလင်းမီဓာတ်ပြုတ်ခြင်းနဲ့သစ်ရွက်တွေဟာရေနဲ့ကာဗွန်နဲ့အောက်ဆိုက်ကိုဓာတ်ပြုတ်စေပြီးဂလူးကို့စ်နဲ့အောက်ဆီဂျင်ကိုထုတ်ပေးပါတယ်ဒီသဘာဝကိုလေ့လာကြည့်ရင်အပင်တွေဟာလေထဲကကာဗွန်နဲ့အောက်ဆိုက်ကိုယူတယ်အောက်ဆီဂျင်ကိုထုတ်ပေးတယ်ဒါဘလောက်အကျိုးပြုပါသလဲတကယ်တော့ကာဗွန်ဒိုင်အောက်ဆိုက်ဆိုတာကျွန်တော်တို့အမြင်ပြောနေကြတဲ့ဖန်လုံးအိမ်ဓာတ်ငွေပါပဲဒီဓာတ်ငွေဟာကမ္ဘာကြီးကိုပူနွေးစေတယ် Global Warming ဖြစ်စေတာပေါ့ဒါကြောင့် Global Warming ကိုလျော့နည်းစေဖို့ကာဗွန်ဒိုင်အောက်ဆိုက်ကိုစုပ်ယူတဲ့သစ်ပင်တွေရဲ့သစ်ရွက်တွေကိုဘလောက်ကျေစုတင်ဖို့ကောင်းထားလဲသစ်ရွက်တွေဟာအစင်းအောင်ရှိကြတယ်အမေရိကန်ပြည်တော်စုလို့ကမ္ဘာမြောက်ပိုင်းမှာရှိတဲ့သစ်ပင်တွေဟာဆောင်းလကုံကစပြီးသစ်ရွက်တွေပြန်ဝေလာကြတယ်မေတ္တာရှိတဲ့နွေရာသီတစ်လျှောက်လုံးမှာသစ်ရွက်တွေဟာနေအောင်ချီအကူအညီနဲ့အစာချက်ကြတယ်တစ်ချိန်တည်းမှာပဲလေတုကိုသန့်ရှင်းရေလုပ်တာပဲပေါ့ဒါပေမဲ့ခုလိုစက်တင်ဘာလအကုန်အောက်တိုဘာလကိုရောက်ရင်မေတ္တာတဖြည်းဖြည်းတူလာတယ်အေးတွေပူလာတယ်ဒီခါတစ်ပင်တွေကသဘောပေါက်လာပြီသူတို့ရဲ့တာဝန်ဝတ္တရားတွေပြည့်စုံတော့မှာပေါ့တစ်ပင်ကြီးကသစ်ရွက်တွေကိုတာဝန်ကရပ်ပစ်ကြတော့တယ်သစ်ရွက်တွေစီကိုရေမပို့တော့ဘူးရေလာတဲ့လမ်းကိုပိတ်ဆို့လိုက်တော့တာပဲသူတို့စီရေမရောက်တော့ကလိုရိုဖီးတွေတဖြည်းဖြည်းပြတ်သုံးသွားတယ်အဲ့ဒီသစ်ရွက်တွေအယောင်ပြောင်းစပြုတ်လာတဲ့အခါအမတန်စတာပါပဲသင်္ကီတဝက်ညတဝက်ဖြစ်လာတာပဲပေါ့အနီရောင်နေအဝါရောင်နေစတဲ့ဆိုးစေးတွေကသိရထမအမြင်ရှိနေတာပါပဲသူတို့မူလကမမြင်ရတာကတော့ဒီအရောင်တွေကိုအစင်းရောင်ကလိုရိုဖီးကဖုံးအုပ်ထားလို့ပါပဲကလိုရိုဖီးတွေပျက်စီးသွားတာနဲ့သိရအောက်မှာရှိတဲ့ကာရင်တိုနွိုင်းနဲ့အန်တိုဆိုင်နင်တို့ကိုမြင်လာတာပါပဲကာရင်တိုနွိုက်ဆိုတာကအဝါရောင်ရှိပြီးအန်တိုဆိုင်နင်ကတော့အနီရောင်ရှိတယ်အဲ့ဒီသေးရွက်တွေထဲမှာအစင်းရောင်တွေတဖြည်းဖြည်းပြက်ကွယ်သွားတာနဲ့အများအဝါရောင်တွေအနီရောင်တွေကိုစတင်မြင်ရတော့တာပဲလူအယောက်နှစ်ယောက်ရောလာတဲ့အခါအဝါရောင်နဲ့နေဘောရောင်တွေကိုများများမြင်ရတာပါပဲ ကလိုရိုဖီတွေသိရတွေကတဖြည်းဖြည်းကုံသွားတာနဲ့ခင်ဗျာအယောင်စတင်ပြောင်းတော့တာပါပဲသိရတွေအယောင်ပြောင်းတာမတူကြဘူးလေအမျိုးအစားကိုလိုက်ပြီးအယောင်တွေပြောင်းကြပါတယ်သောတာရှင်များခင်ဗျာအင်္ဂလန်မှာဒီလိုဆောင်းဥကို autumn လို့ခေါ်ပါတယ်အမေရိကန်မှာတော့ဒီဟာဒီကို fall လို့ခေါ်ပါတယ် fall ဆိုတာအရွက်တွေချွေကျတာကိုပြောတာပါပဲချွေကျသွားတဲ့သီးရွက်တွေကလေနဲ့အတူရှက်ပြေကစားကြပါတယ်တောတွေတောင်တွေထဲမှာဖြင့်သီးရွက်တွေဟာအပင်တွေအတွက်မြေဩဇာဖြစ်လာတာပေါ့ဒါပေမဲ့မြို့တွေမှာတော့ဒီရွက်ချွေဟာအမိုက်တွေဖြစ်သွားကြတယ်သီးရွက်တွေဘာကြောင့်ချွေတာလဲသီးရွက်တွေဟာဆောင်းအခါအေးခဲသွားမယ်ဒါမှမဟုတ်နှင်းခဲတွေကတွဲခုန်နေလေးပြီးအကိုင်းတွေကျိုးမှာပေါ့ဒါကိုကာကွယ်ဖို့သီးရွက်တွေကိုသစ်ပင်တွေကချွေချတာပါပဲအားလုံးခြုံပြီးကြည့်မယ်ဆိုရင်သီးရွက်တွေရဲ့အရာအစင်းလို့ဆိုပေမဲ့သူတို့ရဲ့အတွင်းမှာအဝါတို့နေအောင်လို့ရှိနေတာကိုသတိပြုမိနိုင်ပါတယ်ဒီလိုမူလကအရာတွေရှိနေလို့အရာတွေကိုမြင်ရတာပါပဲသောတာရှင်များအားလုံးသိပံနေကြကြသစ်ပင်တွေရဲ့အလှပသဘာဝကိုခံစားနိုင်ဖို့တင်ပြအပ်ပါတယ်ကိုစိတ်နှပြကျမ်းမှာချမ်းသာကြပါစေကျွန်တော်မောင်ဘတ်ချစ်ပါ